မြန်မာနဲ့အိန္ဒိယအစိုးရတို့အချင်းချင်းပူးပေါင်းဆောင်ရွက်တဲ့ကလပ်ဗန်စီမံကိန်းမှာတုံးမဲ့လောင်စာဆင်နဲ့စားနပ်ရိက္ခာပယ်တဲ့12ဘိန်းတက်ဂုံတင်ကားကိုချင်းပြည်နယ်ပလောဝါမြို့နယ်အတွင်းရခိုင်လက်နက်ကိုင်အဖွဲ့ AA ကမနေ့ကမီးတင်ရှို့လိုက်တယ်လို့ချင်းပြည်နယ်အစိုးရဘက်ကပြောပါတယ်။မြန်မာစစ်တပ်နဲ့ AA အဖွဲ့တို့ကြားစီရေးတင်းမာနေတဲ့အခြေအနေကြောင့်လုံခြုံရေးအားနည်းလို့စီမံကိန်းဟာတတ်မှတ်ရက်အတွင်းပြီးစီးနိုင်တဲ့အခြေလက်မရှိတဲ့အကြောင်းဖေဝေမြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါချင်းပြည်နယ်ပလောဝမြို့နယ်မှာကလတန်စီမံကိန်းတည်ဆောက်ရေးလုပ်ငန်းခွင်အသုံးပြုဖို့73စီနဲ့စန္ဒရိတ်ခါတင်ဆောင်လာတဲ့ဆန်ဘိန်ရင်ကိုပလောဝမြို့မြောက်ခင်မှာရခိုင်လက်နက်ကန်ဤဖွဲ့ကလည်းမိချုပ်ဖြတ်စည်းခဲ့တယ်လို့ချင်းပြည်နယ်ဆိုရဖွဲ့စီပင်ဝန်ကြီးဦးစိုးထက်ကပြောပါတယ
်မင်းကခန္ဓာကြီးဝန်ကြီးလာမှာ72ဘိန်ကမိချုပ်ခါတယ်အခုကျွန်တော်မြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံဒီဆိုရင်ပူလန်ဖောက်တယ်လမ်းဖောက်နေတဲ့အဲဒီအိန္ဒိယဆိုင်ကနေပြီးတော့သူတို့ရဲ့ဆိုင်ရန်တရားတွေမောင်းဖို့သူရဲ့ဝန်ထမ်းတွေစာဖို့အဲ့ဒီဟာကိုဒီစစ်ပီကျောက်တော်ကတဲရတာခက်ခဲဖြစ်တဲ့အတွက်ပကုတ်ခူကနေပြီးတော့ဒီစစ်စီနောက်ကအောက်တင်းစီနောက်ဆန်စီစာပေးပါနော်ဒီအရာဒီကိုတဲလာတဲ့72ဘိန်းကအပြည့်ဘလောဝရောက်ခါနေ15မိုင်ဘူးဒီဒီဘလောဝမှာတဲ120နားလေးမှာအဲ့ဒီဖို့ရရက်တက်ပြီးတော့မှအဲ့ဒီကားကိုဆစ်ဆီးပြီးတော့ဒီရှုလိုက်ကြပါနော်ဒီ73စီပါရတဲ့မီးရတဲ့ချက်ချင်းရောင်းပြီးတော့စကားစကဲလီတဲ့ချန်တော့72ဘိန်းက
ဖေဖော်ဝါရီ29ရက်နေ့ပခုတ်ကူဘက်ကတင်ဆောင်လာတဲ့73စီနဲ့စန္ဒရိတ်ခတင်ရင်ကိုပလောဝမြို့နယ်မိုင်တန်120နီးမှာမိချုပ်ချက်စီလိုက်တာလို့သူကဆိုပါတယ်။စီမံကိန်းကအုံပြုမဲ့လောင်စာစီနဲ့ရိတ်ခတင်ရင်မိချုပ်လိုက်တာနဲ့ပတ်သက်လို့အေးပြောခွေရခိုင်ဒုက္ခကတော့
လုံးလုံးစီတော့ကျွန်တော်အသေးစိတ်တော့မသိသေးဘူး။ဒါမှလို့ပြေကြတာကတော့ဒီကျွန်တော်တို့ကတော့ထုတ်ပြန်ချက်တွေလက်အချင်းချင်းထုတ်ထားပြီးအဲ့လိုမျိုးတခုခုနေယူသွားလာမယ်လို့ရှိရင်ဒီစစ်စစ်နေတဲ့နေရာတွေမှာအကြောင်းစားပြီးမှသွားလာပါဆိုတဲ့ဥစ္စာကိုကျွန်တော်တို့ကတည်းကအရင်ရင်ဟိုထုတ်ပြန်နေတဲ့ပုံစံကိုပြောထားတာရှိစစ်စစ်နေတဲ့နေရာတွေမှာတည်မသေးသေးအဲ့လိုမျိုးသွားလာလို့ရှိရင်တော့နေရှင်တပ်ဖွဲ့တွေကတော့သူတို့ဟိုလုံးတဲ့လုံးခိုက်တာတော့လုံးမှာ
2019ခုနှစ်နိုဝင်ဘာလ30ရက်နေ့မှာပလောဝမီဆိုရာလမ်းစီမံကိန်းအတွက်တည်ဆောင်လာတဲ့တင်မောကိုအေရခိုင်နယ်မြေကန်ဖွဲ့ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ပြီးခဲ့တဲ့မလ16ရက်နေ့တုန်းကကလတန်ညှိကူးသရားအတွက်အသုံးပြုဖို့ရန်ကုန်ကနေတင်မောနဲ့တည်ဆောင်လာတဲ့သရားတန်ပေါင်းတန်ချိန်300လီပါကိုအေဖွဲ့ကနေမီးရှို့ဖျက်ဆီးခဲ့ပါတယ်ဒီလိုပစ်ခတ်ရတာဟာပစ္စည်းတင်ဆောင်မှုမှာအေဖွဲ့ကိုကြောင်းကြားမှုမရှိတယ်လို့စစ်တပ်ရဲ့လက်နက်ရိခတ်တင်ပေါ်တွေပါလာလို့ပြစ်ခတ်ရတာဖြစ်တယ်လို့အေအေတာဝန်ရှိသူတွေကပြောပါတယ်ဒီလိုလုံခြုံရေးရစိုးရိမ်နေရတဲ့အခြေအနေတွေကြောင့်မြန်မာနဲ့အိန္ဒိယနိုင်ငံဆိုရတို့ပူးပေါင်းဆောင်ရွက်နေတဲ့ကလတန်ဘတ်စုံစီမံကိန်းဟာတာမန်ရဲ့ပြည်စည်းအောင်မလုပ်ဆောင်နိုင်ဘူးလို့စီပင်ဝန်ကြီးဦးစိုးထက်ကဆက်ပြောပါတယ
်အိန္ဒိယဆိုရနဲ့မြန်မာဆိုရရဲ့လုပ်တဲ့စီမံကိန်းပေါ်တော့2019လောကဟိုလုပ်တဲ့စီမံကိန်းပေါ်ခု2020မီလာဆိုတီးရမယ့်စီမံကိန်းမင်းမင်းအေးကြနာနဲ့မလုံးကြုံတာနဲ့အဲဒီဝန်ထမ်းတွေတို့လက်လုံးလို့မရတာနဲ့ဖန်ခါတာနဲ့အဲ့လိုမျိုးစီကြောင်နှောင်းမိတ်တဲ့ပြလို့ဒီသူ့ရဲ့မူလတမထားတဲ့နှောင်းမစံမိလာမှာပြောင်းလို့ရမယ်စီမံကိန်းကဒီနောက်ပြန်နေပေါ့နော်
။ဒါ့အပြင်ချင်းမိနယ်ပလောဝမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်ဖွဲ့တို့ကြားပိုက်ပွဲဖြစ်ပွားနေမှုကြောင့်ဖေဖော်ဝါရီပထမပတ်ကစပြီးတော့ကြောက်တော့ပလောဝရေလန်းချောင်းသွာလာမှုရပ်ဆိုင်းခဲ့တာပါ။လက်ရှိပလောဝမြို့နယ်မှာအခြေခံစားပောက်ကုန်တွေစည်တက်နေတယ်လို့ဒေသခံကုကျော်မြင့်ကပြောပါတယ်
။စားပောက်ကုန်တွေကလုံးစင်းလုံးနေနေတာလေ။အေးဘာမှမရှိဘူးခုစံတွေပါလို့ဆိုရင်ပြတ်ကုန်ကြီးကြီးစက်ပါလို့ပါလို့ဆိုရင်တပိတ်တာပေါ့6000စက်ပါလို့ဆိုရင်6000လောက်ပြတ်တော့ပြင်းနေပြီ
။ဆိုင်နဲ့ပြည်နယ်နဲ့ကချင်းပြည်နယ်ဟာဖွံ့ဖြိုးမှုနောက်ကျဆုံးနဲ့လမ်းမဆက်တွေရေခက်ခဲဆုံးပြည်နယ်လည်းဖြစ်ပါတယ်။မြန်မာစစ်တပ်နဲ့အေအေတို့ကြားစိုက်ပွဲဖြစ်ပွားနေမှုကြောင့်ပလောဝမြို့နယ်ဟာညမထွက်ရမိတ်ထုတ်ပြန်ထားတဲ့အပြင်အင်တာနက်လိုင်းတွေလည်းဖေဖော်ဝါရီလ3ရက်နေ့ကစလို့ဖြတ်တောက်ခြင်းခံစားရပါတယ်ခင်ဗျာ။